မရိကန်ပြည်တော်စုမစ္စစ်ပီနဲ့အလဘားမားပြည်နယ်တို့ကိုလေတိုင်နှုန်းတနားရီကိုကီလိုမီတာ130နှုန်းရှိတဲ့အပူပိုင်းမုန်တိုင်းနိတ်ဒီကနေ့တနင်္ဂနွေနေ့မှာဝင်ရောက်လာနေတယ်လို့အမျိုးသားဟာရီကိန်းစင်တာကပြောဆိုပါရယ်ခက်မြမြန်အပြော့သွားမယ်လို့လည်းမိုးစလပညာရှင်တွေကခန့်မှန်းထားပါရယ်ဟာရီကိန်းမုန်တိုင်းဖြစ်တဲ့မနေ့စနေနေ့ကလူဝီဇီယားနာကန်ယူရန်မစ္စစ်ပီမြဝအနီးနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့မစ္စစ်ပီပြည်နယ်ဘလော့ကစီအနီးတို့မှာနှစ်ချိန်ဝင်ရောက်ခဲ့ပြီးဖြစ်ပါရယ်မနေ့ပြန်တလနေ့မှာတော့ American ပြည်တော်စုတောင်ပိုင်းတကျော် Tennessee Valley နဲ့ Appalachian တောင်တန်းတွေဘက်ကိုရွေ့ရှားသွားမယ်လို့လည်း American အမျိုးသား Hurricane စောင့်ကြည့်ရေးစင်တာကပြောပါရယ်2005ခုနှစ်တုန်းက Katrina မုန်တိုင်းကြောင့်ရေကြီးမှုနဲ့ကြုံခဲ့ရတဲ့ New Orleans ပြည်နယ်မှာတော့ Hurricane နဲ့အပူပိုင်းမုန်တိုင်းသတိပေးချက်တွေနဲ့ကင်းလွတ်သွားပြီဖြစ်ပါတယ် Louisiana ကန်ယူရန်က Saint Bernard Parish New Orleans အရှေ့ဘက်ပိုင်းတို့ကဒေသခံတွေကိုတော့မုန်တိုင်းဘေးစိုးရင်ကျက်နဲ့ဘေးလွရာပြောင်းရွှေ့ဖို့တောက်ကြနေတုန်းကညွန်ကြားထားပါတယ်မုန်တိုင်းဒီရေကိုဗစ်အထိရောက်ရှိလာမယ်လို့ကမန်းချက်နဲ့အတူ American ပင်လယ်ကွေ့ကန်ယူရန်ကအဓိကသင်္ဘောစိတ်ကြီးတွေလည်းမနေ့စနေနေ့ကပိတ်ထားခဲ့ပါတယ်Louisiana, Mississippi နဲ့ Alabama တို့မှာတော့ပြည်내အရေးပေါ်အခြေအနေတွေကြီးညာထားပါတယ်ခင်ဗျာ။